အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီ။ကျွန်မခင်မျိုးတက်ပါ။ဒီတစ်ပတ်တော့ COVID-19 ရောဂါရှိမရှိအမြန်ဆန်းသက်နိုင်တဲ့နည်းတွေအကြောင်းမြောက်ကိုရိုင်းနပ်ပြည်နယ် Greenville Biden Medical Center အနုစီဝဒက်ခွဲကန်းအကြီးကြီးဒေါက်တာချူမြတ်တွေကိုမိန့်တယ်ပြန်ပြပေးပါမယ်။
အမြန
်
ဆန
်း
သက်တာက
နှစ်နည
်းပေါ့နော်။နှစ်နည်းဆိုတာကဟိုစမ်းသက်တဲ့ဘယ်ဟာကိုရှာလဲပုံမူတရားပေါ့အဲဟိုအရင်တည်းကဆော့ကိုတုံးပြီးတော့အလုပ်တဲ့အဥ္စာမှာစမ်းသက်တာလည်းအမြန်တုံးတဲ့ platform တွေပေါ်လာပါတယ်အဲ့ဒါတစ်ခုနောက်တစ်ခုကကြတော့ antigen test လို့ခေါ်တယ် antigen ဆိုတာအဗိုင်းရပ်စ်ရဲ့အပေါ်ယံက protein ကိုစမ်းတာပေါ့နော်အဲ့ဒါလည်းအမြန်စမ်းတဲ့နေတစ်ခုအဲ့ဒါကတော့နောက်ပိုင်းပေါ်တာပေါ့နော်ဟိုလွန်ခဲ့တဲ့2လ3လလောက်ကနေစပြီးတော့ company တွေတစ်ခုပြီးတစ်ခုအဲ့လိုပေါ်လာတာပေါ့နော်အဲ့လိုဆိုတော့နှစ်မျိုးပေါ့နော်အဓိကပေါ့
အခုဒီမှာဆိုလို့ရှိရင်တက္ကသိုလ်တွေပြန်ဖွင့်နေပေါ့နော်ဒီတက္ကသိုလ်တွေမှာ saliva test လို့ခေါ်တဲ့သရေတို့တွေတို့ကနေပြီးတော့ဆန်းသက်တာတွေလည်းတုံးနေပြောပါတယ်အဲ့ဒီဆန်းသက်မှုကမြန်တယ်လို့လည်းပြောတယ်ဆိုတော့ဒီဆန်းသက်မှုနဲ့ပတ်သက်ပြီးတော့တကယ်ဒီကံခွဲကန်းတွေမှာပညာရှင်တွေတုံးကြလာတာသိကြပါတယ
်ဒီဆန်းသက်မှုက saliva direct လို့ခေါ်တာပြီးခဲ့တဲ့တလောကမှာရေးကကနေပြီးတော့နီးပေါ့နော် protocol ကိုFDA ကနေ approve လုပ်တယ်ဆိုတာအဲ့ရနေစပြီးတော့နာမည်ကြီးသွားတာပါတကယ်တမ်းကျတော့ဒီအဲ့စမ်းသပ်မှုကအဲ့သတွေးကိုတုံးပြီးတော့စမ်းသပ်တာတချို့ကျောင်းတွေမှာတော့စပြီးတော့ yield gap protocol ကိုတုံးပြီးတော့လောက်ကြတယ်ဒါပေမဲ့အဲ့လောက်ကြီးတိအမြန်ကြီးမဟုတ်ဘူးပေါ့နော်ပြီးတော့အခုလောလောဆယ်ကဒီ scientific community မှာဘာဖြစ်နေလဲဆိုတော့ debate ဖြစ်နေတာက saliva ကဒီသတွေးကသူ universal မဖြစ်ဘူးပေါ့နော်အဲဆို swap လိုမျိုးတညညာလည်းမဟုတ်တဲ့အတွက်ကြောင့်မလို့လက်တွေအကုန်လုံးကလည်းဒီ test ကိုမလုံတယ်မလုံနိုင်သေးပါဘူးပြီးတော့ yield gap protocol ကလည်းအဲ့လောက်ထိအမြန်ကြီးလည်းမဟုတ်ပါဘူးဆိုတော့ဟိုလက်တွေတစ်ခုနဲ့တစ်ခု꽈ပါတယ်ဆိုတော့တော်တော်များများမသုံးကြသေးပါဘူ
းဒီ saliva test ကိုမပြောခင်ဆော့ဆော့ပြောရဲအမြန်သုံးလို့ရတဲ့နည်းနှစ်နည်းပါနော်အဲ့နှစ်နည်းတည်းကပထမနည်းကိုရှင်းပြပေးပါ PCR လို့ခေါ်တဲ့နည်းပေါ့နော်အဲ့ဒါလေးကိုပထမဆုံးရှင်းပြပေးပ
ါ PCR သို့တုံးတဲ့နည်းကတော့ဒါကပထမဆုံးထွက်တာပြီးတော့ဒါ standard ပေါ့နော်ဒါက gold standard လို့ခေါ်မှာပေါ့နော်အခုလောလောဆယ်ဆိုရင်တော့ဘာလို့လဲဆိုတော့သူ့ရဲ့ဟိုဟာ sensitivity ကအရင်ကောင်းတာ哦ဒီဟာကဟို PCR နဲ့ဥစ္စာကဒီ sample နမူနာကလည်းဒီနှကောင်းဒါကနေပြီးတော့မှ swab ကိုတုံးတာပေါ့နော်ဆိုတော့အဲ့ဒါက virus ရဲ့ RNA ကို꽈တာပေါ့꽈ပြီးတော့ပူချိန်နဲ့ညပြီးတော့လိုက်꽈တဲ့ APCR နီးပေါ့နော်အဲ့ဒါကအခုအမြန်နီးတွေဟာလည်းပေါ်လာပါတယ်ဆိုတော့မိနစ်40ဒါမှမဟုတ်ရှင် positive ဖြစ်တယ်ဆိုလို့ရှိရင်5မိနစ်10မိနစ်အတွင်းမှာအဲ့ positive ဖြစ်တာကိုပြတယ်ပေါ့နော်အဲ့ဒီအမြန်နီးတွေပေါ်တယ်ပေါ့နော်ဒါကအာတခုအဲ့ဒါ PCR ပ
ါနောက်တစ်ခုကရောantigen ဆိုတဲ့နေရာအဲ့ဒါလေးလည်းရှင်းပြပေးပါ
antigen ဆိုတာကကြတော့ဒီ virus ရဲ့ RNA ကိုတုံးတာမဟုတ်ဘဲနဲ့ virus တစ်ခုမှာဆိုရင်အပြင်မှာပေါ့နော် protein တွေရှိရပါတော့ဆက်မျက်နှာပြင်မှာမျက်နှာပြင်က protein ကိုစမ်းသပ်တာပေါ့နော်အဲ့ဒါဆိုတော့ဒီဟာကတော့ amplify ဖြစ်တာမဟုတ်ဘဲအတွက်ကြောင့်မလို့ sensitivity ကတော့နည်းနည်းတော့နည်းတယ်ဒါပေမဲ့မြန်တယ်ပေါ့နော်ဆိုဒါက antigen test ဒါဒီ test တွေကဟို PCR နောက်ပိုင်းမှာမှာဟာပေါ်လာတာမြန်တော့မြန်တယ် sensitivity နည်းနည်းတော့နည်းတယ်ဒါပေမဲ့ဟိုမြန်မြန်စက်တက်နိုင်တဲ့အတွက်ကြောင့်မလို့ screening တွေဘာတွေလုပ်ဖို့ဟို point of care ပေါ့နော် clinic တွေဘာတွေမှာလုပ်လို့တော့အဲ့လိုမျိုးလွယ်တယ်ပေါ့နော်အဲ့ဒါတစ်မျိုးပါ antigen test က
ဟောဒေါက်တာချင်းမြတ်သွေးလုံနေတဲ့ဒီတက်ခွက်ကန်းတွေမှာဒီနှစ်မျိုးကိုပဲအဓိကထားဆန်းတာလားဒါမှမဟုတ်တခြားဘာတွေများဆန်းနေလဲပြောပြပေးပါ
ဒီနှစ်မျိုးကိုပဲအဓိကဆန်းတာပါအဓိကကဟို lab အကြီးတွေမှာကတော့ဒီ PCR method ကိုပဲဟိုအဓိကဆန်းတာပေါ့နော် PCR မှာမှပထမပြောတဲ့အမြန်လုပ်တဲ့ PCR က lab ဝင်တဲ့အတွက်ကြောင့်မလို့ဒါမျိုးကကြတော့ surgery လုပ်ရမယ်လူနာတို့ဘာလို့ဆိုလို့ရှိရင်အဲ့လိုမျိုးအမြန် PCR ကိုသုံးတယ်ဟို outpatient တို့ဘာလို့ဆိုလို့ရှိရင် batch နဲ့လုပ်တယ်ပေါ့နော် PCR အဲ့လိုမျိုးသုံးတယ်အဲ့ဒါကတော့ဒီ swab ကနေရတဲ့ဥစ္စာပေါ့နော်ကျွန်တော်တို့ဒီဈေးရုံနေရဲ့ဒီ outpatient clinic တွေရှိတယ်အဲ့မှာကျတော့ antigen test တွေထားရတာပေါ့နော် clinic တွေမှာဒီနှစ်ခုပဲအဓိကထားတယ်လောလောဆယ်ကတော့အဲ့ lab ထဲမှာသရေစနစ်ကိုစမ်းသပ်ဖို့အတွက်ကို test တွေအဲ့ဟို experiment လုပ်နေပါတယ
် saliva test လို့ခေါ်တဲ့ဒီသရေနမူနာဖမ်းတဲ့ဟာနည်းလေးကိုနည်းနည်းပြောပြပေးပါဘယ်နေရာယူပြီးတော့ဘယ်လိုပုံစံနဲ့ဆမ်းလဲဆိုတာလေ
saliva ကကောင်းတာတစ်ခုကတော့ဟုတ်ပါတယ်ကိုကကို saliva ကို collect လုပ်ရုံပဲပေါ့နော်ဒီလိုမျိုး nurse တွေပါတယ်ကနေပြီးတော့ဟို sample ကိုယူကြမလို့ပဲနဲ့လူရိုးရိုးတန့်ရှင်းတဲ့ခွက်ထဲမှာ saliva ကိုယူပြီးတော့ဥပမာပေါ့နော်ရေးရ protocol ကနေပြီးတော့ base လုပ်တာဆိုလို့ရှိရင်ဒီ saliva ကို sample ကို new extraction လို့ခေါ်တာပေါ့နော် extra လုပ်တယ်ဆိုတာဒီ sample ကနေပြီးတော့မှvirus ရှိလို့ရှိရင် virus ကို extract လုပ်တယ်အဲ့ရနေမှာ nucleic acid ပေါ့ RNA ကိုပဲတစ်ခါပြန်ထုတ်တာပေါ့နော် saliva ထဲမှာ virus ရှိရင် virus ရဲ့ RNA ကိုထုတ်ပြီးတော့အဲ့ဟာ PCR method ကိုပဲပြန်ပြီးတော့သုံးတာဖြစ်ပါတယ
်တရွေးထဲမှာပါတဲ့ virus ကိုထုတ်ယူတာပဲပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
ဒီ saliva test ကဆက်ဆက်တိတ်မတိကြဘူးလို့ပြောပါတယ်အဲ့ဒါဘာကြောင့်ပြောနိုင်တာပါလဲ
အဲဆိုတော့အဲ့ဒါကသရွေးပလိထွက်တဲ့ပုံမှာမူတည်ရပါတော့အမှန်ဆိုသရွေးကပုံမှန်ဆိုလို့ရှိရင်ဒီရှားအောက်ကနေပြီးတော့ရိုးရိုးသရွေးအကြည်ဖြစ်ရမယ်အဲ့ဒါဆိုလို့ရှိရင် sample ကိုစမ်းတရလာလေဒီမှာအဆင်ပြေရပါတော့အခုကဘလို့လဲဆိုတော့ saliva မတိကြဘူးဆိုတာလူနာတွေကသရွေးထွင်းလေးကိုမတိတဲ့အတွက်ကြောင့်မလို့သရွေးကြီးပဲဒီတိုင်းအကြည်ကြီးပဲရမယ်အစားချောင်းဆိုးပလိုက်တာတို့အဲ့လိုမျိုးအားကြလို့ရှိရင်ဒီချွဲတွေပါလာတာတို့အဲ့လိုမျိုးတွေပါလာတဲ့အတွက်ကြောင့်မလို့test လုပ်တဲ့တကယ်တမ်းအချိန်ကျတော့အခက်ခဲဖြစ်တာပေါ့နော်အဲ့အချက်ကြောင့်လို့ဖြစ်တာလည်းပါပါတယ်ပြီးတော့ virus ကဘလောက်လောက်ဇက်အာခံကြီးအလဲအဲ့ဒီမှာနေတာတိတ်ပြီးတော့ concentrate မဖြစ်တဲ့အတွက်ကြောင့်လည်းဖြစ်နိုင်ပါတယ်ဒါဆိုတော့ saliva test က variation အများများပါတယ်ဒီနှာခေါင်းကနေအတွင်းမှန်းထိုးတဲ့ swab sample ထိုက်တက်စာလို့ရှိရင်ပေါ့နော
်သတင်းနမူနာမယူဘဲနဲ့တခြားပိုတိကျကောင်းမွန်တဲ့နီးဘယ်နည်းကတုံးလို့အကောင်းဆုံးလဲပြောပြပေးပါ
ပထမဆုံးထွက်တဲ့ဒီနှာခေါင်းအဆုံးအထိထိုးရတဲ့ swab ကိုတုံးတာအဲ့ဒါကအတိအကျဆုံးဒါပေမဲ့ဒီ sample ကိုကောက်ယူတဲ့လူကကောက်တာမမှန်နီးမမှန်လို့ရှိရင်လည်းဘလောက်ပဲဒီအဆန်းသက်တာအတိအကျဆုံးဆိုပေမဲ့လည်းဒါကလည်း negative တွေဖြစ်နိုင်တယ်ပေါ့နော
်ဒေါက်တာချူမြတ်တွေရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်တိတ်ပန်တဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော်။